ခုပထမအဦးဆုံးအနေနဲ့ကတော့ချင်းပြည်နယ်ကံပဲလဲမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတာကြောင့်ချေးရွာဆေးရွာကဒေသခံတထောင်နီးပါးတောတောင်နေထဲမှာပုန်းခုန်နေကြရပါတယ်။ရွာတွေဘက်လက်နက်ကြီးတွေနဲ့အရင်ပစ်ကတ်ရှင်းလင်းတာကြောင့်ဒေသခံတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့စစ်ပီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်။ကလေးငယ်တွေဆက်ကြီးရွယ်အိုတွေပါဝင်ပြီးထွက်ပြေးနေရသူတွေဟာအစားအသောက်အကူအညီတွေလိုအပ်နေကြောင်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပါလိမ့်မယ်
။ချင်းပြည်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကံပက်လက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်မြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေပါတယ်။မတ်လ16ရက်နေ့မှာစစ်ကောင်စီတပ်တွေကျေးရွာတွေထဲမဝင်လာခင်တည်းကလက်နက်ကြီးတွေနဲ့ကြိုတင်ပစ်ခတ်တာကြောင့်ရွာသူရွာသားတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့အိုးအိမ်ပြစ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။လောလောဆယ်ကျေးရွာဆယ်ရွာကရွာသားတထောင်နီးပါးဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ရဲ့အဖွဲ့ဝင်သူက VOA ကိုပြောပြပါတယ
်။မလာဆယ်နေရာနဲ့စာရီမှာသူတို့ကံပလက်ကတပ်မငငါစစ်ကြောင်းထိုးတော့လာဆယ်နေရာနဲ့စာသူတို့တိုက်ပွဲသာဖြစ်တယ်။တိုက်ပွဲကအကြီးကြီးဖြစ်တဲ့အခုကြီးတဲ့ဒီလက်နက်ကြီးကလည်းမြင့်တာခွန်လေးမြင့်တာကရောတောက်ထွက်ထန်းထူတို့တို့ထမင်းရှင်းနေုံတန်းလန်းပြီးတော့မှထမင်းဦးကြီးကိုခြားပြီးမှထမ်းမှပြေးရတယ်ပြင်းလုံးဆုံးတဲ့နေရာကိုမတွေ့နိုင်ဘူးလို့သူတို့ပြောတယ်သူတို့ဦးကြီးကအဲ့နေတော့တခြားသူတို့ဆိုင်မျိုးဆိုတော့ကန်လောင်းလဲပါမယ်ကန်လောင်းငုံလောင်းရေလောင်းပန်းသမတာတို့ခီတော်တို့သူတို့ကိုယ်ကကျော်တထောင်မိနစ်ရှိတယ်တော်တော်များတယ်ဟောကလေးငယ်တကြီးရောသူဆောင်းနာမကြတို့ flash ရောသူတို့တော်တဲ့တောင်းတဲ့ချောင်းထိတ်မှာပဲလို့ပဲ
လောလောဆယ်အခြေအနေအရသူတို့အဖွဲ့အနေနဲ့ဒီဒုက္ခသည်တွေရှိရာကိုတွားရောက်ကူညီပေးဖို့အခက်အခဲတွေရှိနေကြပါတယ်။အခုလိုဗုဒ္ဓဦးနေ့ကလေးကပုန်းရှောင်နေကြရတဲ့စစ်ဘေးရှောင်နေကြရသူတွေအနေနဲ့စားတောက်ရည်မှာအခက်အခဲရှိနေကြပါတယ်
။သူတို့ဥပဒေကြီးဆက်လာတာဆိုတော့တော်တော်လေးရစ်ခါပိုင်းဒါအာနေနေပြီးစီဝါပိုင်းဒါအာနေနေလို့ပြောရတယ်လို့ဒီရက်ကြလာနေတဲ့သူတို့စားနာရေးခိုင်နေလို့ဝါပြတောက်ကန်မနေ့ကကျွန်တော်တို့ကိုဆက်တယ်လာကြသူတို့ကျွန်တော်ကတော့ဖို့အတိတ်အဆင်မပြေသေးတော့
ချင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ရှားတဲ့ကံပက်လက်မြို့နယ်တွေကိုစစ်ကောင်စီတပ်တွေကမတ်လ10ရက်နေ့ကစပြီးထိုးစစ်ဆင်လာတဲ့အတွက်ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တွေနဲ့တိုက်ပွဲတွေနေ့စဉ်လိုလိုဖြစ်ပွားနေပါတယ်။မတ်လ15ရက်နေ့တုန်းကတော့ချင်းကာကွယ်ရေးအဖွဲ့တွေရဲ့တိုက်နယ်အမှတ်9ဌာနချုပ်စခန်းကိုစစ်ကောင်စီတပ်တွေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ကံပက်လက်မြို့နယ် CDF ကာကွယ်ရေးတာဝန်ရှိသူကတော့လက်နက်ကြီးနဲ့ပစ်ခတ်မှုအပါအဝင်စစ်တပ်ကအင်အားပုံများလို့တတ်ဆုပ်ပေးရတယ်လို့ပြောပါတယ
်။မနေ့ကရိုးဖက်ကနဲ့လက်နက်ကြီးနဲ့တောက်ချောက်မင်းတပ်ကနဲ့ကြောက်ထုံဟောက်တပ်ကတံပြက်ကနဲ့လိုချစ်ချပြီးတယ်။မနေ့ရတဲ့ဒီနေ့တော့ဒီဒီအိမ်လေးချီတဲ့ဒီအိမ်လေးတွေလောင်တာလို့မျိုးဆိုတော့ကျွန်တော်တို့ကဆုပ်ပေးလိုက်တာပေါ့နော်။ယာယီခဏပါ
။မတ်လ15ရက်နေ့ကတိုက်ပွဲအတွင်းနှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေကြောင့်စမန်သာ၊မန်စီးတီးဗန်ပွေစတဲ့ရွာတွေကရွာသားထောင်ချီစစ်ဘေးဒုက္ခသည်တွေဖြစ်နေကြပါတယ်။ဖေဖော်ဝါရီလ26ရက်နေ့တုန်းကလည်းမကွေးတိုင်းလောင်းရှိဘက်ကနေချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကြံသွေးမြို့ဘက်ကိုဦးတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ကံပက်လက်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောင်းတစ်လျှောက်ကျေးရွာကရွာသားတထောင်လောက်စစ်ဘေးသိမ်းရှောင်နေရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့မှာချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်ကတည်းကစပြီးတိုက်ပွဲတွေဖြစ်နေတာပါ။ကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲကြောင့်အိုးဝင်စွန့်ထွက်ပြေးနေရသူ4000လောက်မကွေးတိုင်းစောနယ်လောင်းရှိမြို့ဘက်မှာခိုလုံနေကြရတယ်လို့2000လောက်ကတော့တောတောင်တွေမှာပုန်းခုန်နေကြရဆဲဖြစ်ပါတယ်ခင်ဗျာ